လူစုလူဝေးမလုပ်ဖို့အာဏာပိုင်တွေကသတိပေးထားပေမဲ့စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနေရာအနှံ့မှာဆက်လက်ဖြစ်ပေါ်နေပါတယ်။အစိုးရရုံးဆက်ရာနေပြည်တော်မှာတော့ရဲတပ်ဖွဲ့ကဆန္ဒပြသူတွေကိုမီးတပ်ပိုက်တွေတုံပြီးလူစုခွဲဖို့စူးစမ်းခဲ့သလိုပြစ်ခတ်နိုင်နေမှုကြောင့်တိုက်ခိုက်တန်ရာရသူတွေ20လောက်ရှိခဲ့တယ်လို့မြို့ခံတွေကပြောပါတယ်။အဲ့ဒီအထက်က2ယောက်ကတော့တိုက်ခိုက်မှုပြင်းထန်တယ်လို့လည်းဒဏ်ရာရသူတွေကိုကုသမှုပေးနေတဲ့နေပြည်တော်ကရင်တထောင်ဆေးရုံကကျန်းမာရေးဝန်ထမ်းတဦးကပြောပါတယ်။
အခုကမသိသေးဘူးခင်ဗျာဟုတ်ကဲ့ဒီဘက်ကိုထုတ်ချင်းပေါက်သွားတာပါ။တစ်ယောက်ကခေါင်းကိုကြည့်ကြည့်တစ်ယောက်ကတော့အခုတည်းကအသက်ရှင်ပြီးသူ့ကိုတည်ယူပြီးတော့အပြင်မှာပြန့်နေရတယ်။ဒါပေမဲ့အနေထားကကြတဲ့ခါကျတော့ချင်းပြောလို့ရှိရင်တော့ဒါကဒီကနေ့ကသူဒါတည်ယူပြောလို့ရတဲ့အနေထားပဲ။ကျွန်တော်ကအသက်ရှင်လက်တက်ပြီးရခိုင်အသက်ရှင်ပိုက်တက်ပြီးအသက်ရှင်ဆိုင်ဆိုင်ထားပြီးတာကြည့်။ဟုတ်ကျွန်တော်ကအခုဒီစားတော့မှာစီရနေဆိုလို့ရှိရင်ဒီလိုဒီဖြစ်နေရမရနိုင်ဘူးကျွန်တော်ထင်ပါတယ်။ဒါပေမဲ့ပြောလို့တော့မရသေးဘူးခင်ဗျာ။ဥကောင်းကိုချီးရတည်ရတော့ဥကောင်းကိုလည်းပါပဲရှိနေသေးတယ်လို့ကျွန်တော်ကထင်ပါတယ်။ဒါကိုကောင်းတက်မှန်နေရလေဟုတ်ကဲ့။
နေပြည်တော်ကဆန္ဒပြပွဲအတွင်းအသက်20ဝန်းကျင်လူငယ်နှစ်ဦးပြင်းထန်ဒဏ်ရာရခဲ့ကြတဲ့ဖြစ်ရပ်နဲ့ပတ်သက်လို့ဒဏ်ရာရသူတဦးရဲ့တငယ်ချင်းဖြစ်သူကလည်းမျက်မြင်ကိုယ်တိုင်ကြုံခဲ့ရတဲ့အဖြစ်ကိုအခုလိုပြောပါရစေ
။ဒီသူတွေကိုစိတ်ကိုမစောစောအောင်လုပ်ပြီးအချိန်မှာသူတို့ရောဘတ်နဲ့တင်းနဲ့လည်းဖောက်နေအဲ့အချိန်မှာဝါတာကန်နေနဲ့ပြစ်နေတယ်။ကျွန်တော်လည်းတက်နေတယ်လို့ကျွန်တော်လည်းသွားဆွဲထုတ်နေတယ်ကျွန်တော်မပြစ်ဘူး။ကျွန်တော်အိမ်နဲ့ကာပြီးတော့ကျွန်တော်ဒီမှာကျသွားတဲ့လူတွေကိုကျွန်တော်တယောက်ပြီးတော့သွားဆွဲထုတ်နေတယ်။ကျွန်တော်တငယ်ချင်းကိုလည်းကျွန်တော်အစတုံးခဲ့ခုတ်ပြီးတော့ဒီကောင်ကဘာဖြစ်ပါနေလဲဆိုတော့ तू ကဆေးရနာရှင်အလိုမရှိဆိုပြီးတော့ဒီ on လွန်နဲ့ off ပြီးတော့ဒီဘက်ပြန်ပြေးရချိန်မှာသူတို့နောက်ကနေရွေချက်ချောင်းငင်ချင်းနောက်ကျောင်းပစ်သွားတာဗျာ
မန္တလေးမြို့မှာလည်းဒီကနေ့ဆန္ဒပြပွဲအတွင်းရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားထိုက်တိုက်အခြေအနေတွေကြုံခဲ့ရပါတယ်မန္တလေးမြို့က38လမ်းနဲ့88လမ်းတောင်မှာဆန္ဒပြနေသူတွေကိုရဲတပ်ဖွဲ့ကမိသက်ပိုက်တွေမျက်ရည်ယိုပုံးတွေတုံပြီးလူစုခွဲဖို့ကြိုးစားခဲ့တာပါ။ဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူတွေရှိပေမဲ့အခြေအနေကတည်တည်ငြိမ်ငြိမ်ရှိနေတယ်လို့မန္တလေးတိုင်းရဲတပ်ဖွဲ့ကဒုရဲမှူးကြီးမမောင်က VOA ကိုပြောပါရစေ။
90ကျော်လောက်ရှိပါတယ်။အခြေအနေအေးဆေးပါပဲ။38လမ်း83လမ်းမှာတော့သူတို့ကဲနဲ့ပြန်ထီလို့ရဲတပ်ဖွဲ့ဝင်တွေတန်ရသွားတာရှိတယ်။မန္တလေးပြည်သူပြည်သားတွေအေးဆေးပါပဲနော်။အေးချမ်းချမ်းပါပဲ။
စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေနေရာအနှံ့ပေါ်ပေါက်နေတဲ့အထက်ကပဲခူးတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်အပါအဝင်တိုင်းနဲ့ပြည်နယ်တချို့မှာလည်းအာဏာပိုင်တွေကလူစုခွဲနိုင်ငံ့ဖို့ကြိုးပမ်းတာတွေဖမ်းဆီးတာတွေလည်းရှိပါသေးတယ်။ရွေးကောက်ပွဲမှာအနိုင်ရထားတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီကတော့ငြိမ်းချမ်းစွာဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းတာတွေမလုပ်ဖို့နဲ့နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးကိုအကာအကွယ်ပေးဖို့ဒီကနေ့ပဲကြီးညာချက်ထုတ်ပြန်တိုက်တွန်းခဲ့တာပါ။ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝန်းကလည်းစစ်တပ်ကအာဏာသိမ်းတဲ့လုပ်ရပ်ကိုငြင်းငြင်းကြက်ကြက်ကန့်ကွက်ဆန္ဒပြနေသူတွေကိုအင်အားသုံးနှိမ်နင်းတာပဲမလုပ်ဖို့နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စုဝေးခွင့်တွေကိုလေးစားဖို့တတိပေးထားပါတယ်။ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကအင်အားသုံးနှိမ်နင်းတဲ့တဲ့င်းတွေအတွက်အလုံးအမင်းစိုးရိမ်ကြောင်းလည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယုံကဒီကနေ့ပဲကြီးညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ဆန္ဒပြသူတွေပေါ်အင်အားအလွန်ကျွံသုံးတာကိုလက်မခံနိုင်ကြောင်းနဲ့လွတ်လပ်စွာစုဝေးခွင့်ထုတ်ဖော်ပြောဆိုခွင့်အပါအဝင်အခြေခံလွတ်လပ်ခွင့်တွေကိုလေးစားဖို့လဲကုလသမဂ္ဂဌာနညှိနှိုင်းရေးမှုနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှု Mr. Ola M. Grant ကတိုက်တွန်းထားပါရဲ့ရှင်။